င်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြမပြမပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ပထမအဦးဆုံးတော့ VOE အစီအစဉ်တွေကိုအင်တာနက်ကနားဆင်နေသူတွေအခုတလောရေးလာတဲ့သောရရှင်တွေရဲ့စာတွေကိုပြောပြပေးချင်ပါတယ် VOE ခင်ဗျားရဲ့မိုဘိုင်းနဲ့ဒေါင်းလုဒ်လုပ်ပြီးတော့နားဆင်နေရတာတင်းတဲ့ရက်တွေမှားနေပါတယ်တဲ့ဥမာ15ရက်မှာ73ရက်နှစ်တင်တာမျိုး5 site ကြီးလွန်အားကြီးနေလို့10 megabyte ကြော်ကြော်လေးကနေအခု30နီးပါးဖြစ်နေတာတွေကျွန်တော်စာရေးပို့ခဲ့တာ3ချိန်ရှိပါပြီပြီးတော့အစီအစဉ်တွေ download လုပ်လို့မရဖြစ်နေပါတယ်တဲ့ကျွန်တော်လုတ်ကြံပြောတာမဟုတ်ပါဘူးလူကြီးမင်းတို့ကိုယ်တိုင်ပြန်ကြည့်ပါအစကတော့စာလုံးဝမရေးထားဘူးလို့ဆုံးဖြတ်ထားပေမဲ့အခုတော့ရေးလိုက်မိပြန်ပါပြီတဲ့အရင်တုန်းကတော့တယ်လီဖုန်းနဲ့နားထောင်နေတာ okay နေပါတယ်စုပြသောရရှင်မောင်မိုးစာရေးလာပါတယ်လာရွေတော်ရရှင်နောက်တူဖြစ်တဲ့တော်ရရှင်ကိုအောင်ဆွေကတော့ VOE ကိုအစဉ်မြဲနားထောင်လာတာ10နှစ်တောင်ကျော်ပါပြီကျွန်တော်တို့ဘုဟုသုတရောရတာပါရနေလို့ပြီးတော့မြမအရေးကပအရေးသတင်းသစ်တွေရောနေ့စဉ်ထုတ်လွှင့်ပေးနိုင်တာကိုလည်းသဘောကျပါတယ်တဲ့သူကလည်း mobile phone ကနေပြီးတော့နေ့စဉ် download လုပ်ပြီးတော့နားဆင်တာလို့ပြောပါတယ်ဒါနဲ့မလ16ရက်နေ့မှာတော့15ရက်နေ့ကထုတ်လွှင့်ပြီးခဲ့တဲ့အသံဖိုင်ကို download လုပ်ပြီးတော့နားထောင်တဲ့အခါမှာမလ10ရက်နေ့ကသတင်းဖြစ်နေပါတယ်တဲ့မသေးကြမှာကြောက်လို့၃ချိန်တိုင်းတိုင်းဒေါင်းလုဒ်လုပ်ပြီးပြန်နားထောင်တဲ့အခါမှာလည်းအဲ့ဒီအတိုင်းမှားနေတာတွေ့ရပါတယ်။ကျွန်တော်နှစ်သက်တဲ့ VOE နောက်နောက်ဒီလိုမျိုးမဖြစ်ရအောင်အကြံပြုချင်ပါတယ်ဆိုပြီးရေးလာပါတယ်။ဒါကတော့ခိတမလေးရှားကကိုအောင်ဆွေရေးလာတာပါ။စာတူတူလေးရေးလာတဲ့နောက်သောရရှင်တယောက်ကတော့ကောင်းထက်ဝင်းဖြစ်ပါတယ်။သူကမနေ့9နာရီခွဲကနေ6နာရီခွဲအစီအစဉ်ကိုနားဆင်လို့မရတာ73ရက်နှစ်ကလေးကပါတဲ့။ဘာဖြစ်တာများလဲအကြောင်းပြန်ကြားပေးပါဦးလို့ပြောနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသောရရှင်နောက်ထပ်တူကတော့လွှင့်ပြီးသားအစီအစဉ်တွေတက်မလာလို့ပါတဲ့။ပြန်တင်ပေးလို့ရမလားသိချင်ပါတယ်ဆိုတော့ရေးလာပါတယ်ရှင်။ဟုတ်ကဲ့ဒီလိုပဲသောရရှင်ကိုမြက်သူနောက်တော့ကျတော့99ဆိုတဲ့သောရရှင်ဒီသောရရှင်ကဖုန်းရောကွန်ပျူတာမှာပါနားထောင်လို့မရလို့ပါဆိုတော့ရေးလာပါတယ်။ဟုတ်ကဲ့အလားတူစာတွေအများကြီးရရှိထားပါတယ်ရှင်။ဒါကြောင့်မလို့ဒီကျမတို့ VOE မြန်မာဌာနကအင်တာနက်တာဝန်ခံကိုစိုးစောသောရရှင်တယောက်ကိုပြန်ကြားပေးထားတဲ့စာလေးကိုကျမအားလုံးအတွက်ဝေမျှပေးချင်ပါတယ်။ကိုစိုးစောကသောရရှင်တယောက်ကိုဘယ်လိုပြန်ကြားပေးထားလဲဆိုရင် VOE မြန်မာဌာနရဲ့အစီအစဉ်တွေဟာစပိုင်းဆိုင်ရာချုပ်ရွေးမှုကြောင့်လေလိုင်းအစီအစဉ်တွေကိုနားထောင်လို့မရခဲ့တာမှန်ပေမဲ့ဒီနေ့မလ16ရက်နေ့အစီအစဉ်တွေကိုတော့တိုက်ရိုက်နားထောင်နိုင်တယ်လို့ VOE မြန်မာအင်တာနက်အစာမျက်နှာပေါ်မှာလည်းပြန်ပြီးတော့နားထောင်နိုင်ပါတယ်။မိမိတို့ရဲ့အင်တာနက်အစာမျက်နှာတွေကို cash လုပ်ပြီးတော့ရှင်းပြီးတော့နားထောင်ကြည့်ပါဆိုပြီးပြန်ကြားပေးထားပါတယ်။ဒါကတော့ကျမတို့ရဲ့ VOE အင်တာနက်ဌာနကကိုစိုးစောသောရရှင်တယောက်ကိုပြန်ကြားပေးတဲ့ email ကိုကျမဖတ်ပြတာဖြစ်ပါတယ်ရှင်။ခုနကတော့ကိုစိုးစောပြောသွားသလိုပဲကျမတို့မလ10ရက်နေ့လောက်ကစပြီးတော့အင်တာနက်ပေါ်မှာနားဆင်လို့ရအောင်အစီအစဉ်တွေတင်ပေးတာပြဿနာပေါ်နေတာဖြစ်ပါတယ်။သောရရှင်တွေက email နဲ့တဖုံတယ်လီဖုန်းနဲ့ဆက်ပြီးတော့အကြောင်းကြားတဲ့သူတွေလည်းရှိပါတယ်ရှင်။ကျမတို့အားလုံးကိုလည်းလက်ခံရရှိပါတယ်။ဒီပြဿနာကိုလည်းသတိပြုမိပါတယ်။အဲ့လိုမျိုးအကြောင်းကြားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ဒီပြဿနာလည်းအခုပြေလည်သွားပြီမလို့သောရရှင်တွေထုံးစံအတိုင်းပဲရေဒီယိုထုတ်လွှင့်ပေးနေခြင်းနဲ့တပြေးညီအင်တာနက်ကနေဓာတ်ရိုက်နားဆင်နိုင်ပါပြီလို့သတင်းပေးချင်ပါတယ်နော်။အားလုံးအတွက်ကျေးဇူးတင်ပါတယ်ရှင်။ဒီတစ်ပတ်တော့သောရရှင်တွေရင်ဖွင့်စာတွေကိုအချိန်နည်းနည်းပို့ပြီးပေးပါမယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတချို့ကိုဖော်ပြပေးသွားပြီးသားရင်တော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းကြားဖြတ်ဖြောပြပေးဦးမှာဖြစ်ပါလိမ့်ရှင်။အမိုက်မီးခိုးရရဲ့စိုးချိုးတွေဆိုပြီးရေးလာတဲ့တောင်ကူကအကိုအောင်ခန့်ရဲ့စာကိုပထမဦးဆုံးပြောပြပေးခြင်းပါတယ်
။ချစ်တော် VOE ရေအမိုက်မီးခိုးများကာဗွန်တိုင်အောက်ဆိုက်ရဲ့စိုးချိုးများအကြောင်းပြည်သူတွေသိမြင်လာစေရန် VOE ကနေပြောပြပါဗျာ။ကျွန်တော်တို့တောင်ကူမှာဆိုရင်ညနေအချိန်များမှာအမိုက်မီးရှို့ကြပါတယ်။
ပဝန်းကျင်ထိခိုက်မှုဆင်ကျင်ထိုင်အောင်လို့အာဏာပိုင်တွေစီကိုအကြောင်းကြားပါတယ်ဆိုတဲ့တောင်ကူကသောရရှင်ကိုအောင်ခန့်အစာရေးလာတာပါမြန်မာနိုင်ငံမှာအလောက်ကင်တွေရှာလွန်အကြီးလို့နိုင်ငံသားထွက်နိုင်ငံသားထွက်တော့လည်းအဆင်မပြေပါဘူးလူငယ်တယောက်မှုရင်ဖွင့်လာတာပါဆိုတဲ့သောရရှင်ရဲ့အစာကိုဖော်ပြပေးခြင်းပါတယ
်ကျွန်တော်တို့ရွာကနေအလုပ်လုပ်ဖို့ဆိုပြီးထိုင်းနိုင်ငံကိုသွားကြတာရန်ကုန်ကပွဲစားတယောက်ကခေါ်သွားတာဟိုမှာအဆင်မပြေပဲဖြစ်နေပါတယ်ခင်ဗျာဘသူကိုပြောရမှလည်းမသိပဲတော်တော်ပဲဒုက္ခရောက်နေလို့ပါခင်ဗျာစင်ဟာပပျောက်ရေးဆိုတဲ့နိုင်ငံတော်သမ္မတကြီးရဲ့စကားတွေကရည်စရာကြီးဖြစ်နေလို့ကျွန်တော်တို့တောရွာတွေမှာလူငယ်တွေမရှိတော့ဘဲမလေးရှားတို့ထိုင်းတို့သွားလုပ်နေတာရွာမှာလူမကြံတော့ပါငွေရှိတဲ့ပွဲစားတွေပဲကြီးပွားနေတဲ့ကျွန်တော်တို့နိုင်ငံမှာဘသူတေးသေးငတေးမာရင်ပြီးရောဆိုတဲ့လူတွေကအများကြီးပဲ
ထိုင်းနိုင်ငံမှာသွားပြီးတော့အလုပ်လုပ်နေတဲ့ကိုဝင်းမင်းကကျွန်တော်တို့ရွာကလူတွေသိအောင်ပြောပြပါဆိုပြီးတော့ VOE ကိုစာရေးလာတာဖြစ်ပါတယ်ရှင်အခုတော့ရင်ဖွင့်စာတွေကိုခဏထားပြီးတော့နောက်တိုင်းဒေးလီတပုတ်နဲ့သောရရှင်တွေကိုကြားဖြတ်ပြီးတော့ဖြောပြပေးကြပါမယ်နော် အဆိုတော့ရီဟာနာနဲ့အတူနောက်ထပ်အဆိုတော်တူဖြစ်တဲ့မီကီအက်ကိုပူပေါင်းပြီးတော့အားဖြည့်တည်ဆိုပေးထားတဲ့သချင်းလေးတစ်ပုဒ်ဖြစ်ပါတယ်။အမေရိကန်အကောင်ဆုံးတင်းနံပါတ်စီးမှာလောလောဆယ်နံပါတ်5ချိန်နေတဲ့သချင်းလေးလည်းဖြစ်ပါတယ်ရှင်။သချင်းကောင်းစဉ်နာမည်ကစတေးလို့ဆိုပါတယ်။နားဆင်ကြည့်ပါအောင်နော်။ထူထားတဲ့စတေးဆိုတဲ့တခြင်းကိုသောရရှင်နေနားဆင်ခဲ့ကြရတာပါနောက်ပိုင်းမှာတော့သောရရှင်နေအချင်းချင်းမေတ္တာတေးလက်ဆောင်ဖြစ်နေပေးပို့လာတဲ့မြန်မာတခြင်းတစ်ပုဒ်နဲ့လည်းဖြောပြေးပေးဦးမှာဖြစ်ပါတယ်เนาะနောက်ထပ်သောရရှင်တယောက်ရဲ့ရင်ဖွင့်ဆောင်ဆက်ပြီးပြောရမယ်ဆိုတော့ဒီသောရရှင်ကကျွန်တော်ကတော့တဲကုန်းမြို့ကအင်ဂျီ80လောက်ပဲရှိတဲ့ဂျေးရွာလေးကတောင်သူတွေဖြစ်ကြပါတယ်ဆိုပြီးရေးလာတာပ
ါကျွန်တော်တို့ဂျေးသားရွာလေးဟာလမ်းမဆက်သွယ်ရေးမကောင်းတဲ့ဒေသဖြစ်နေတော့ဥပဒေမသိတဲ့လေသမားတွေအပေါ်အမျိုးမျိုးအနိုင်ကျင့်ပိုကြခံရတာကတော့ကျွန်တော်တို့ကျေးသားရွာကလေသမားတွေအတွက်အရေးကုန်ထူနေပါပြီ။ပြီးခဲ့တဲ့နှစ်စဘာဆက်ချိန်တီးစားကချင်းဝင်ထုတ်တော့စေဧကရှိတဲ့လေသမားက3ဧကစာပဲရပြီးလေတဧကမှမရှိတဲ့သူနဲ့နိစ္စသူတွေမှာတော့5ဧကအထက်ချင်းဝင်ရလို့ရဘယ်တိုင်လို့တိုင်ရမှလည်းမသိတော့ပါဘူးဗျာ။ဒါရင်မဲလားဆိုတော့ဒီတဲ့ပို့ဆိုတာကျွန်တော်တို့ရွာလေးဟာအင်ဂျီတာ80လောက်ရှိတာပါအရက်ဖို့ဆယ်လုံးနဲ့စီးပွားဖြစ်အရက်ချက်ရောင်းတဲ့နေရာမှာတော့အဲ့ဒီအနီနာတဝိုက်ပြိုင်ဆန်ရှားရွာလို့တောင်ခေါ်လို့ရပါတယ်။အဲ့ဒီကိစ္စတွေအပြင်ကြေးရွာအုပ်ချုပ်ရေးမှုအသစ်ရွေးချယ်ပွဲလို့တုန်းကအခွင့်အာဏာကိုအလွဲသုံးစားပြုခဲ့ကြောင်းကိုကျွန်တော်တို့လယ်သမား12ဦးကနာမည်နဲ့တကွတိုင်ကြားခဲ့ပါတယ်။တိုင်ကြားသူများကသာတရက်ခံနေလို့ချော့ကားတစ်မျိုး6ခါတစ်ဖုံးမေးမြန်းတာခံရပါတယ်။ကြေးရွာအုပ်ချုပ်ရေးမှုအသစ်ပြောင်းလဲခန့်အပ်ပေးဖို့ရောတရားမဝင်အရက်ရောင်းချတဲ့ကိစ္စတွေနဲ့ပတ်သက်လို့ပါဘာတစ်ခုမှဆောင်ရွက်တာမရှိသေးပါဘူး။ကျွန်တော်တို့အနေနဲ့အချင်းအတော်ကြအောင်စောင့်ခဲ့ပြီးပါပြီ။တာဝန်ရှိသူတွေကိုတိုင်ကြတော့လဲအရေးမယူတဲ့အပြင်တိုင်တဲ့လူတွေကိုမကြခဏခေါ်ယူမေးမြန်းတာလဲခံနေရပါတယ်။အစိုးရပြောင်းလဲပြီဆိုတာတကယ်အခြေခံလူတန်းစားဖြစ်တဲ့ကျွန်တော်တို့လယ်သမားတွေအတွက်တော့ယုံတန်းစကားတစ်ခုအဖြစ်သတ်မှတ်ရမလို့ဖြစ်နေပါတယ်ခင်ဗျာ
။ဒါကြောင့်မို့အနာဝိုင်းနေတည်တည်ချာချာကြားအောင်လို့ VOE ကတဆင့်တိုင်ကြားလိုက်ရပါတယ်။ဆိုပြီးတော့ဒီတဲကုန်းမြို့နယ်တွေကအင်ဂျီ80လောက်ပဲရှိတဲ့ကျေးရွာသားတောင်သူများဆိုတဲ့သောရရှင်တွေစာရေးလာကြတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကိုနိုင်ငံခြားကကားတင်သွင်းမှုပါမဲ့တင်းကျပ်ထားတာကိုရှော့ပေးပြလိုက်ခဲ့တဲ့ကမြန်မာနိုင်ငံမှာကားတစ်တွေတော်တော်များများအခုနှစ်ပိုင်းနေ့အတွင်းမှာတွေ့ရပါတယ်နော်။ဒါကြောင့်မလို့ရန်ကုန်မြို့မှာဆိုရင်ကြောပိတ်ဆို့မှုတွေတောင်တော်တော်ဖြစ်ပွားနေတာပါ။လမ်းတစ်တွေဖောက်နေတာလည်းတွေ့ရပါတယ်ရှင်။ ဒီလိုမျိုးမြန်မာနိုင်ငံကိုကားတစ်တည်းဝင်လာတဲ့နေရာမှာမြန်မာနိုင်ငံကဒီလမ်းတွေဖောက်ထားတဲ့စနစ်နဲ့နိုင်ငံသားကဝင်လာတဲ့ကားတွေရဲ့စနစ်သဟဇာတာမဖြစ်တဲ့အတွက်ကြောင့်မလို့ရင်းအနေရေပို့ပြီးတော့တိုးပွားလာနေပါတယ်ဆိုတော့သောရရှင်တယောက်ဆောင်ရွက်ပြီးတော့တတိပေးလာတာကိုဖော်ပြပေးခြင်းပါတယ်ရှင
်ကျွန်တော်တို့မြန်မာနိုင်ငံရဲ့ကားလမ်းတွေဟာလက်ရမောင်းတွေဖြစ်ပါတယ်အခုချိန်ထိတင်သွင်းအသုံးပြုနေတဲ့ကားတွေရဲ့90ရာခိုင်နှုန်းကလက်ဝဲမောင်းလမ်းစနစ်ကိုသုံးတဲ့ Japanese used လက်ရမောင်းကားအဟောင်းတွေဖြစ်ပါတယ်လက်ရမောင်းလမ်းမှာလက်ရမောင်းကားကိုအသုံးပြုနေရပါတယ်ကားမောင်းတဲ့လူဟာကားရဲ့ညာဘက်ကမောင်းရပြီးလဝဲဘက်ကနေကြော်တက်ရတဲ့အခါအင်မတန်အန္တရာယ်များပါတယ်။ညာဘက်ကကားမောင်းတဲ့လူဟာလဝဲဘက်မှာထိုင်နေသူရဲ့လမ်းရှင်းမရှင်းပြောဆိုတဲ့အကူအညီကိုယူပြီးတော့ရင်းတွေကိုကြော်တက်ပြီးကားမောင်းနေရပါတယ်။အဲ့ဒီလိုလမ်းရှင်းမရှင်းမသိပဲကြော်တက်ရတာကြောင့်ရင်တိုက်မှုအများပြားရှိမယ်လို့ထင်ပါတယ်။ဒီအခါမှာလမ်းကိုပြောင်းမလားကားကိုပြောင်းမလားတစ်ခုခုပြောင်းရပါမယ်။အခုကမြို့ရွာတွေမှာကားတွေဆိုင်ကယ်တွေတိုးလာပေမဲ့ရင်စည်းကမ်းဥပဒေထိန်းသိမ်းမှုကရန်ကုန်မြို့မှာအင်မတန်အားနည်းနေတာကြောင့်နေမှာဆိုပိုတောင်ဆိုးပါမယ်ရန်ကုန်မြို့ထဲမှာဆိုင်ကယ်တွေစီးမဲ့ကမ်းမဲ့ဥပဒေမဲ့စီးနေတာကိုဖမ်းဆီးအရေးယူတာမရှိတာကနေဘက်မှာပိုဆိုးပါတယ်မြန်မာနိုင်ငံမှာရန်မောင်းသူအားလုံးရဲ့80ရာခိုင်နှုန်းဟာရင်စည်းကမ်းလမ်းစည်းကမ်းဥပဒေမသိနားမလည်ဘူးလို့ထင်ပါတယ်ဒါကြောင့်2012ခုနှစ်မှာရင်တိုက်မှုကြောင့်လူ3000လောက်သေဆုံးပြီး18000လောက်ဒဏ်ရာရတယ်လို့ကြားပါတယ်ဒီကြောင်းရာတွေကိုတာဝန်ရှိသူတွေသိစေဖို့ကျေးဇူးပြုပြီးတင်ပြပေးပါခင်ဗျာ
မြန်မာနိုင်ငံမှာကားလမ်းကညာမောင်းဖြစ်နေပေမဲ့လည်းမြန်မာနိုင်ငံထဲဝင်လာတဲ့ကားများစုကဘယ်မောင်းဖြစ်နေတဲ့အတွက်ကြောင့်မလို့စနစ်တစ်ခုလွဲချော်နေပြီးတော့ရင်းအနေရပို့ပြီးတော့ကြီးနေရပါတယ်ဆိုပြီးတော့သောရရှင်တယောက်သတိပေးလာတဲ့စာကိုဝေမျှပေးလိုက်တာပါဒီတစ်ပတ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှရင်ရက်ပြစီနော်တိတောက်လာတဲ့သောရရှင်တွေကိုလည်းအချိန်ပေးကြပါသေးရှင်VOE ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOE ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတဲ့ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။အီးမေးလ်ရေးပို့မယ်ဆိုရင်လည်းအီးမေးလ်လိပ်စာက
အခုတော့ damis@voenews.com ဖြစ်ပါတယ်။မင်္ဂလာပါဝိုင်းတော်သူဝိုင်းတော်သားများခင်ဗျာတို့ဒီလာတဲ့ဒေါရရှင်ကကိုကျော်ဝင်းထွန်းမှာကိုကျော်ဝင်းထွန်းချင်းတော်မှလာဖြစ်ပါတယ်။ကျွန်တော်က BET စကိုင်းကတင်းတန်းဆင်းပြီးတော့2009ခုနှစ်ချင်းပြည်နယ်မှာတာဝန်ထမ်းဆောင်ခဲ့ပါတယ်။နောက်3နှစ်အကြာရှမ်းပြည်နယ်တောင်ပိုင်းမှာယာရုတိုးပါတယ်။ဒီလိုတာဝန်ထမ်းဆောင်နေရတဲ့ကာလအတွင်းမှာရေဒီယိုနားထောင်ရင်းနဲ့ပဟုသုတတွေရခဲ့ပါတယ်။အပြောကောင်းတဲ့ဝိုင်းတော်သားတွေကိုအားကြမိပါတယ်တဲ့ဟုတ်ကဲ့အပြောကောင်းတဲ့ဝိုင်းတော်သားတွေကိုပြောပြပါမယ်ရှင်တောင်ဝင်းထန်းဆောင်နေရတော့မိသားစုနဲ့ခွဲနေရပါတယ်ဒါကြောင့်ချစ်ရပါတော့မေမေဖေဖေဖော့ဖော့နဲ့ချစ်အန်တီတွေအတွက်ဝိုင်းတော်သားတွေအားလုံးအဆင်ပြေမဲ့တခြင်းတစ်ပုဒ်လောက်လွှင့်ပေးစေချင်ပါတယ်ဆိုပြီးတော့ကိုကျော်ဝင်းထွန်းပြောလာပါတယ်ရှင်နောက်ထပ်ကျေးဇူးတင်ကြောင်းပြောချင်ပါတယ်ဆိုတဲ့သောရရှင်ကတော့ပထမဦးဆုံးထည့်လိုက်တဲ့စာကိုပြန်ကြားပေးလို့ကျေးဇူးတင်ပါတယ်လို့အရင်ဆုံးပြောချင်ပါတယ်တဲ့အခုဒုတိယစာကိုလည်းတေးသေးချာချာလေးပြန်ကြားပေးပါတဲ့ဟုတ်ကဲ့ပြန်ကြားပေးတော့ရောတေးသေးချာချာစောင့်ပြီးတော့နားဆင်နေပါရဲ့နော်ပထမထည့်တဲ့တစ်စာကိုညနေခင်းနဲ့ညပိုင်းမှာနားထောင်လိုက်ရပေမယ့်မနေ့ပိုင်းမှာထပ်ပြီးတော့နားထောင်တော့အတန်လိုက်မှားဖွင့်လို့နားမထောင်ရတော့ပါဘူးတဲ့ကလေးနှစ်ယောက်နဲ့ကျွန်တော်တို့လင်မယားနှစ်ယောက်ကအယမ်းပျော်နေကြတာပါတဲ့ကျွန်တော်တို့ရဲ့စာပါလာလို့ပါကျွန်တော်တောင်းတဲ့တခြင်းလေးတော့ဖွင့်မပြထားပါဘူးတဲ့ကျွန်တော်ရဲ့ရေဒီယိုလေးကလည်းအရန်ဟောင်းနေတော့အတန်ကလည်းတိတ်ပြီးတော့ချီလင်းမှုမရှိဘူးလေအသစ်ဝယ်ဖို့ကလည်းမတက်နိုင်သေးပါဘူးတဲ့ဒီသောရရှင်ကတမီးလေးယူစနာအောင်တဲ့ဒါလေးဟန်သူရင်ထွန်းတို့အတွက်တချင်းတပုတ်လောက်တောင်းချင်ပါတယ်တဲ့သောရရှင်ကလောမျိုးနဲ့ရေရားရွာကဥထင်တွန်းအောင်တဲ့ဒေါခင်ဆော်လက်တို့ဖြစ်ပါတယ်ရှင်ဒီသောရရှင်ကဆုလဲတောင်းထားပေးပါသေးတယ်အမေဒွန်အောင်ဆန်းစုကြည်နဲ့အတူ88ကျောင်းသူကျောင်းသားတွေနဲ့တကွာနိုင်ငံရေးအကျဉ်းသူအကျဉ်းသားတွေအားလုံးကိုယ့်ရဲ့ကျမ်းမာခြင်းစိတ်ရဲ့ချမ်းသာခြင်းနဲ့အတူနိုင်ငံတော်ရဲ့အကျိုးပြည်သူလူထုရဲ့အကျိုးကိုစွမ်းဆန်းတမန်တည်ပိုးဆောင်ရွက်နိုင်ပါစေလို့ဆုမွန်ကောင်းတောင်းပေးပါရစေတဲ့ကလောမြို့နယ်ရေရားရွာကဦးထင်တွန်းအောင်နဲ့ဒေါခင်ဆော့လက်တောင်းစုပြုလာတာဖြစ်ပါရရှင်အားလုံးကိုစားကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဒီတောင်းတဲ့အစားလေးလည်းအခုထပ်ပြီးတော့ဖတ်ပေးလိုက်ပြန်ပါပြီနော်မြင်းညံမြို့စိန်မယ်ရီကျောင်းဝင်းကအချစ်ဆုံးအန်တီမာရီယာဆန်းဆန်းတီမိုးပြေရေလောင်ကန်ကချစ်မေမေရိုးစမေရီညိုမာအောင်ချစ်ဖေဖေဂျွန်မောင်မောင်အချစ်ဆုံးညီလေးဖရန်စစ်ညံနိုးအောင်တို့က
တာကြီးဂျူလီယာရှိုင်းထိုင်အောင်တွင်မြစ်တာဒီလက်ဆောင်ပါပါရယ်ဒီတစ်ပတ်တော့တော်ရရှင်တွေကိုကျွန်မအကြိုက်ဒေးလေးတစ်ပုတ်ရွေးထားပါတယ်လွှင့်ပေးခြင်းလိုပါငွေရင်းဒေးသန့်ရှင် Air Supply အဖွဲ့ရဲ့အင်္ဂလိပ်သချင်းလေးကိုမြန်မာလိုပြန်ဆိုထားတဲ့သချင်းဖြစ်ပါတယ်မြန်မာလိုပြန်ဆိုထားကြတာမှာမူရင်းတေးတန်ရှင်ကအေးချမ်းမေဖြစ်ပြီးတော့အဲ့တချင်းကိုမှဖြူဖြူကြော်သိန်းတို့ဇန်နူးတို့ကလည်းပြန်ဆိုထားတာရှိပါတယ်ရှင်။တချင်းလေးနာမည်ကဇက်ဆီယာအလိုကျဖြစ်ပါတယ်။ဟိုတနင်္ဂနွေကပဲဒီတချင်းလေးကိုပြန်နားဆင်ပြီးတော့သောရရှင်တွေအတွက်ဒီမူရင်းဖြစ်တဲ့အေးချမ်းမေရဲ့ဇက်ဆီယာအလိုကျတချင်းလေးကိုဖွင့်ပြဖို့စိတ်ကူးရလာတာပါ။အစ်စ်တွေနားထောင်ပြီးကြသူတွေများမှာမလို့ဒီမူရင်းတချင်းဟောင်းလေးကိုပြန်ပြီးတော့နားဆင်ခံစားကြည့်ပါအောင်နော်။
当多度呀路起能差不多就把若沉度离骨的那人间马就像离吧沉度离也有奈么啦命离骨也马得沉度命离的不度马生不为啥盼你够嘎地带没他你有真的如来吧你呀很想你的好吧我还有大众吃度吧你呀路过了你呀妈哭了爸妈是给度假请你不吃的一年得归要没你一秒人十三秒人没你就一人是追个这下也路途人才美变成今年秋叶我都没路亚奈不我都没路亚奈不我都没路亚奈不我都没路亚奈不我都没路亚奈不
အေဂျင်မေတီဆိုထားတဲ့ဇက်ဆီယာအလိုကျဆိုတဲ့တချင်ကိုနားဆင်ကြားကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့တေးတချင်တောင်းလာတွေကိုတင်းငွေနဲ့ညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ website လိပ်စာကတော့bemis.voanews.com ဖြစ်ပါလေရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။